ကာကွယ်ဆေးထိုးပြီးသူတွေအတွက်စီမင်းစည်းကမ်းသစ်တွေမကြာမီလာတော့မယ်လို့ကူးစက်ရောဂါဆိုင်ရာအမျိုးသားဌာနကညွှန်ကြားရေးမှူးဒေါက်တာအန်တိုနီဖောက်ချီကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးထိုးပြီးတဲ့နောက်မှာဘယ်လိုမျိုးတက်တောက်တက်တာနေရမလဲဆိုတာတွေကိုပို့ပြီးတော့ကြားဖို့ရှိပြီးအထူးသဖြင့်တော့မိသားစုဝင်တွေကြားမှာဘယ်လိုနေထိုင်ရမလဲဆိုတာတွေကိုကြားဖို့ရှိတယ်လို့ဒေါက်တာဖောက်ချီက CNN သတင်းဌာနကိုပြောသွားပါတယ်။ကာကွယ်ဆေးထိုးပြီးသူတွေဟာရောဂါရှိသူတွေနဲ့ထိတွေ့မိပေမဲ့အတွာလာကန့်သက်ဖို့မလိုတော့ဘူးဆိုတာကိုလည်းအရင်ကတည်းကထုတ်ပြန်ထားပြီးသားဖြစ်ပါတယ်။ဒီအတောအတွင်းကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဝယ်ရာရှိပြီးလာမယ့် match လောက်မှာ Pfizer ကုမ္ပဏီအနေနဲ့နှစ်ဆထုတ်လုပ်နိုင်မယ်လို့ဆိုပါတယ်။ Moderna အနေနဲ့လည်း April နောက်ပိုင်းကာကွယ်ဆေးတန်း40ထုတ်လုပ်နိုင်မယ်လို့မျှော်မှန်းထားပါတယ်။တချိန်သာထိုးရတဲ့ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Johnson & Johnson ကြောင့်လည်းကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဖို့ရှိနေပါတယ်။ဒီအတောအတွင်းလူဦးရေတန်း300ကျော်ကို COVID-19 ကာကွယ်ဆေးအချိန်မီထိုးနိုင်မှုအတွက်American စားစာနဲ့စီးပွားအုပ်ချုပ်ရေးအဖွဲ့ FDA ကကာကွယ်ဆေးဆိုင်ရာစီမင်းစည်းကမ်းတစ်ခုချမှတ်ပေးလိုက်ပါတယ် FDA ကပြီးခဲ့တဲ့တနင်္လာနေ့ကကြေညာရမှာစီးပွားထုတ်လုပ်သူတွေဟာလူထောင်ပေါင်းများစွာပါဝင်စားသက်ခံကြရတဲ့ကာကွယ်ဆေးစားသက်စစ်ဆေးတာတွေမလိုအပ်တော့ဘူးလို့ဆိုပါတယ်နှစ်စဉ် AAMI ကာကွယ်ဆေးထိုးတဲ့ပုံစံတိုင်းပဲကုမ္ပဏီတွေဟာသူတို့ရဲ့ဆေးအာနည်းသင့်တွေကိုစားသက်မြင့်တင်သွားနိုင်တယ်လို့လည်း FDA ကပြောပါတယ်